Rohingya အချက်တဲနဲ့ပတ်သက်လို့မူဝါဒအခိုင်အမာမရှိတဲ့အတွက် NUG ကို American Outlook တော်အမတ်တချို့ရဲ့ဝေဖန်ကန့်ကွက်မှုတွေပြီးခဲ့တဲ့လကထွက်ပေါ်လာခဲ့တာပါ။ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်း American လွှတ်တော်အမတ်တွေနဲ့ဆွေးနွေးပွဲမှာ NUG ရဲ့ယက်တီချက်ကိုရှင်းပြနိုင်ခဲ့တယ်လို့စနေနေ့က Washington DC ချီတက်စင်တာပြပွဲမှာမိကွန်းပြောကြားခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီCRPH ရဲ့နိုင်ငံတကာကိုယ်စားလှယ်ဦးထင်လင်းအောင်က VOA ကိုအခုလိုပြောကြားခဲ့ပါတယ်
။ဟောအခုနောက်ဆုံးကျွန်တော်တို့ Wilson Center နဲ့တွေ့တဲ့အချိန်မှာတော့သူတို့ဟိုမြန်မာအရေးကိုတည်နေတဲ့နော်မြန်မာအရေးမှာစိတ်ဝင်စားတဲ့ Congress ကပုံကိုတွေတက်တယ် Senator တွေတက်တယ်။ပြင်တော့က Derek Mitchell လိုလူမျိုးဒီမြန်မာပြည်မှာတောင်ထမ်းဆောင်ခဲ့တဲ့ပုံကိုတွေတက်တယ်။သူတို့ကအကုန်လုံးက NUG ကိုထောက်ခံပါတယ်ဆိုပြီးတော့သူတို့ဆွေးနွေးသွားတဲ့အဲစကားတွေပေါ်မှာကြည့်လို့ရှိရင်ကျွန်တော်တို့အရန်ကိုတည်တာလုံးအားကြည့်ပါတယ်။ပို့ပို့ပြီးတော့လဲစိတ်ဝင်စားလာတယ်ပို့ပို့ပြီးတော့အချိန်မြင့်ပြီးတော့ဆောင်ရွက်ရမယ်လို့လဲသူတို့ပြောသွားပါတယ်ဗျဆိုတော့ကျွန်တော်တို့ကဒီဟိုရက်ကတော့ကဖြစ်နေတဲ့ဟိုဒီ NUG ပေါ်မှာသူတို့ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့တန်တရားရှိနေတာတွေလဲပြေပြောက်သွားမယ်လို့ကျွန်တော်ယုံကြည်နေပါတယ
် Washington DC အခြေဆိုင် The Wilson Center မှာပြီးခဲ့တဲ့ကြာသပတေးနေ့ကပြုလုပ်တဲ့မြမအရေး Video Conference ဆွေးနွေးပွဲမှာကိုရိုင်းတက်ရောက်ခဲ့တဲ့ဦးထင်လင်းအောင်ကမြမအရေးစိတ်ဝင်စားတဲ့ American ထိပ်တန်းနိုင်ငံရေးသမားတွေနဲ့လွှတ်တော်အမတ်တွေကိုရိုဟင်ဂျာအကြမ်းတဲနဲ့ပတ်သက်လို့နိုင်ငံတကာစံချိန်ဆန့်ညွှန်းတွေနဲ့အညီဖြေရှင်းဆောင်ရွက်ဖို့ရှိနေကြောင်း NUG ရဲ့ရည်တည်ချက်ကိုအခုလိုပြောသွားပါတယ်
That NUG intends to fully repatriate the Rohingya population and ensure
ရိုဟင်ဂျာတွေကိုပြန်လည်နေရာချထားဖို့နဲ့နေရရင်ပြန်လာသူတွေအတွက်နိုင်ငံသားဖြစ်ခွင့်အစီအစဉ်ကိုတည်ချာစေရေး NUG ကယူရထားပါတယ်။ဒါကြောင့်ဒီလိုလှုပ်ဆောင်ဖို့အတွက်လဲရိုဟင်ဂျာအတိုင်းဝိုင်းကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအားလုံးပါဝင်ပြီးရေရှည်တည်တံ့တဲ့မူဝါဒချမှတ်ဆောင်ရွက်သွားမှာဖြစ်ပါတယ်လို့ပြောသွားတာပါ။ဒါပေမဲ့နေဆက်လူဝင်မှုကြီးကြပ်ရေးကိစ္စမှာစစ်တပ်ကအာဏာနဲ့ကင်တွယ်ထားသရွေတော့ရိုဟင်ဂျာပြည်ထနာကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုတာကိုဥထင်လင်းအောင်ကဆွေးနွေးပွဲမှာသတိပေးပြောကြားခဲ့ပါတယ်။ဒါ့အပြင်လက်ရှိစစ်ကောင်းဆောင်တွေဟာရိုဟင်ဂျာတွေကိုအင်အားသုံးဖိနှိပ်ခဲ့တဲ့နှီးပြူဟာအတိုင်းရန်ကုန်အပါအဝင်မြို့ပေါ်တွေမှာကျင့်သုံးလာခဲ့တဲ့အတွက်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမျက်ဝါးထင်ထင်တွေ့မြင်လာတဲ့ဆန္ဒပြပြည်သူတွေဟာနေဆက်တွေမှာဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်လာကြတယ်လို့လည်းဥထင်လင်းအောင်ကဆွေးနွေးပွဲမှာပြောသွားပါတယ်။The Wilson Center ကပြုလုပ်တဲ့ဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်လည်းဗီဒီယိုကွန်ဖရင့်နဲ့ပါဝင်ဆွေးနွေးခဲ့ပါတယ်။အခုလို NUG အနေနဲ့ရိုဟင်ဂျာအကြမ်းတမ်းနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒကိုထုတ်ဖော်ပြောဆိုလာတဲ့အပေါ်မှာ1990ပြည့်ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်အမတ်ဟောင်းလက်ရှိ American ပြည်ထောင်စုမှာနေထိုင်နေတဲ့ဒေါက်တာတင့်ဆွေကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ဘီရောကတော့သိတဲ့အတိုင်းဘီရောမှာကျွန်တော်နိုင်ငံမှာစစ်ဆိုးကဒုတိယအကြိမ်တက်ကလေးကဒီကိစ္စမှာတော်တော်လေးကိုဒီအာဏာအတွက်အာဏာအကျိုးစီးပွားအတွက်အသုံးချပြီးတော့ဟိုနာမည်အခေါ်ဝေါ်အသုံးလုံးဝစပြီပေါ့နော်။ဟိုနောက်တစ်ခါဘာသာရေးမှိုင်းပေါ့အဲ့တော့ဒီဟာကြီးကခုထိနဲ့ရှိနေတဲ့အချိန်မှာတချို့လူတွေအတွက်ဟိုဆုံးဖြတ်ချက်ချတဲ့အခါမှာဟိုနားလည်မှုတော်တော်လေးလွယ်နိုင်တဲ့အနေထားတည်းရဖြစ်ပါတယ်သို့တော်လည်းပဲကျွန်တော်တို့ကဒီဟာကိုမကြော်လွားလို့မဖြစ်ဘူးပေါ့နော်နောက်တစ်ခါနိုင်ငံတကာပေါ့အဲ့ဒီအထက်မှာအကြီးကကြားတာကတော့ UN နဲ့ EU နဲ့ US ဖြစ်ပါတယ်အဲ့ဒီနိုင်ငံကြီးကပုံမှန်နိုင်ငံမှာဒီရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကိုအမြင်မကြည့်တဲ့ကိစ္စပါ NUG ကအဲ့ဒါကိုကြော်လွားဖို့ဖြည့်ရှင်းနိုင်ဖို့တွေအကြီးမားတဲ့ခြေလှမ်းတစ်ခုကိုရရဖို့မို့လှမ်းပြီးတော့ဆုံဖြတ်လိုက်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျအ
မျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်သုံးစွဲထားပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာနာသိမ့်မိန်ကွန်းပထမဆုံးပြောကြားတဲ့အထက်မှာဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်ခေါ်ယူသွားမယ်လို့ထည့်သွင်းပြောဆိုခဲ့ပေမယ့်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့ခေါ်ဝေါ်သုံးစွဲခြင်းမရှိပါဘူးရှင့်